This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ် January လ2ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ2ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်သိန်းညီမြို့ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်2025နှစ်သစ်ပထမဆုံးရက်ဖြစ်တဲ့ဇန်နဝါရီလ1ရက်နေ့ညပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းသိန်းညီမြို့ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။တရုတ်အစိုးရရဲ့ဂျာဝင်စစ်ဆေးမှုနဲ့ဖိအားပေးမှုတွေရှိနေတဲ့ကိုကန်တက်မတော် MNDAA နဲ့စစ်ကောင်စီတို့ကြားဆွေးနွေးပွဲတွေရှိနေတဲ့အခြေအနေမျိုးမှာ MNDAA ထိန်းချုပ်ရာနယ်မြေတွေကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရပ်တန့်နေရက2025နှစ်သစ်ခုနှစ်ပထမဆုံးညမှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်လာတာလို့ဆိုပါရယ်မနေ့ဇန်နဝါရီလ1ရက်နေ့ည7နာရီခွဲဝန်းကျင်မှာအကြမ်းဖက်စစ်တပ်ကလေရင်နဲ့ဘုံကျဲခဲ့တာဖြစ်ပြီးသိန်းနီဟိုတယ်အနီးမှာကြားရောက်ပောက်ကွဲခဲ့တယ်လို့သိရပါတယ်ဒီတိုက်ခိုက်မှုကြောင့်အရသာပြည်သူတွေထိခိုက်သေးဆုံးမှုတော့မရှိဘူးလို့သတင်းပေးပို့ထားတာရှိပါတယ်လို့ရှမ်းမြောက်ဒေသစစ်ရေးနဲ့နိုင်ငံရေးလေ့လာသူဦးစော်ဆန်ကဒေသတွင်းသတင်းတွေကိုပြောထားပါတယ်အခုလိုလေကြောင်းတိုက်ခိုက်မှုတွေပြန်လှုပ်လာတဲ့အတွက်ရှမ်းမြောက်ဒေသမှာတိုက်ပွဲတွေတကြော့ပြန်ဖြစ်လာနိုင်တယ်လို့သူကမှတ်ချက်ပြုပါတယ်စစ်ကောင်စီဘက်ကလေကြောင်းစစ်ဆင်ရေးတွေပြန်လှုပ်လာတဲ့အတွက်ကိုကန့်ဘက်ကထိုးစစ်ပြန်ဆင်လာမယ်ဆိုရင်စစ်ရေးအခြေအနေပုံမပြင်းထန်လာနိုင်ကြောင်းနဲ့ရှမ်းမြောက်ဒေသတိုက်ပွဲအခင်းအကျင်းဟာကိုကန့်တပ်တွေအပေါ်မူတည်နေတယ်လို့ဦးစော်ဆန်ကပြောပါတယ်တရုတ်ဆိုရရဲ့ဂျာဝင်စစ်ဆင်မှုတွေကြောင့်နိုင်ငံရေးအရာဆွေးနွေးဖို့အသင့်ရှိတယ်လို့ MNDAA အပါအဝင်မဟာမိတ်တပ်တွေဘက်ကထုတ်ပြန်ထားပြီးကိုခုခံကာကွယ်ရေးမှုကိုကင်ဆယ်ထားတယ်လို့ MNDAA ကအသိပေးထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ဖြူးမြို့နယ်ဇေယဝတီမြို့ရန်နဂါကျေးရွာမှာရှိတဲ့ဟိန်းနူဖျားကျောင်းကိုစစ်တပ်ကဒရုန်းနဲ့ဘုံကျဲတဲ့အတွက်အရသာပြည်သူ9ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းဖြူးမြို့နယ်ဇေယဝတီမြို့အရှိတ်အမဲကောင်ကျေးရွာအုပ်စုရန်နဂါကျေးရွာမှာရှိတဲ့ဟိန်းနူဖျားကျောင်းကိုစစ်တပ်ကဒရုန်းနဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်ဟိန်းနူဘာသာဝင်အရသာပြည်သူ9ဦးသေဆုံးခဲ့တယ်လို့ပကဖသတင်းရင်းမြစ်တွေနဲ့ဒေသနေသူတွေကပြောပါတယ်။အကြမ်းဖက်စစ်တပ်ကဒီဇင်ဘာ31ရက်နေ့မှာရန်နဂါကျေးရွာဟိန်းနူဖျားကျောင်းကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဖျားကျောင်းမှာရှိနေတဲ့ဟိန်းနူဘာသာဝင်9ဦးပွဲချင်းပြီးသေဆုံးသွားခဲ့တယ်လို့ဒဏ်ရာရရှိသူတွေလည်းရှိကဖျားကျောင်းပျက်စီးသွားတယ်လို့ဆိုပါတယ်။ဖြူးမြို့နယ်ထဲမှာပါတဲ့ဇေယဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့တော်လှန်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသနေပြည်သူတွေစစ်ဘေးရှောင်နေရတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးဖြူးမြို့နယ်အတွင်းကဇေယဝတီမြို့မှာတိုက်ပွဲတွေဖြစ်နေပြီးစစ်တပ်ဘက်က20နီးပါးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းဖြူးမြို့နယ်အတွင်းမှာရှိတဲ့ဇေယဝတီမြို့မှာစစ်ကောင်စီတပ်နဲ့တော်လှန်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေပြီးစစ်တပ်ဘက်က20နီးပါးသေဆုံးသွားတယ်လို့ဖြူးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကပြောပါရယ်အမြန်လန်း115မိုင်တိုးကိတ်နဲ့10မိုင်ကျော်သာကွာဝေးတဲ့နေရာတွေမှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့တော်လှန်ရေးတပ်တွေတိုက်ပွဲဖြစ်နေတာလို့သိရပါရယ်စစ်ကောင်စီတပ်ဟာဖြူးမြို့နယ်ဇေယရီမြို့အရှိတ်မှာရှိတဲ့တရကုံမျက်နီခွင်နှောခင်ကျူအင်းစတဲ့ကျေးရွာတွေဘက်ကိုတပ်ဖွဲ့တွေခွဲပြီးစစ်ကြောင်းထိုးနေတာလို့ဆိုပါရယ် ဒီဇင်ဘာ29ရက်ကစပြီးဒီဇင်ဘာ31ရက်အထိထိတွေ့တိုက်ပွဲတွေဇက်တိုက်ဖြစ်နေတာကြောင့်စစ်ကောင်စီတပ်ဘက်က19ဦးသေဆုံးကတော်လိုင်းပူပေါင်းတပ်တွေဘက်ကရဲဘော်တဦးဒဏ်ရာအနည်းငယ်ရရှိခဲ့တယ်လို့ဖြူးမြို့နယ်ပကဖကအတည်ပြုပါတယ်စစ်ကောင်စီတပ်တွေကိုတော်လိုင်းပူပေါင်းတပ်တွေကဘုံသီး14လုံးထပ်မင်းနဲ့ကျဲချတိုက်ခိုက်ပြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်းသိရပါတယ်ဒီဇင်ဘာ29ကစပြီး31ရက်အထိတော်လိုင်းပူပေါင်းတပ်တွေရဲ့ဒရုန်းစစ်ဆင်ရေးအောက်မှာစစ်ကောင်စီတပ်ဖွဲ့ဝင်15ဦးသေဆုံးကဒီဇင်ဘာ31ရက်နေ့လယ်ကဟာစနာဘူးအတောက်ရွာနဲ့ကလားကျူးကျေးရွာတို့မှာဖြစ်တဲ့ထိတွေ့တိုက်ပွဲမှာစစ်ကောင်စီတပ်သား4ဦးသေဆုံးသွားတယ်လို့ဖြူးမြွနယ်ပကဖထုတ်ပြန်ချက်အရသိရပါတယ်ဒီစစ်စင်ရေးတွေကို PDF တရင် 3500 နှစ်ရန်ကုန်ပကဖအုတ်တွင်းပကဖနဲ့ဖြူးမြွနယ်ပကဖတို့ပူးပေါင်းဖော်ဆောင်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာဆလဘီဗမော်မြို့သိမ်းတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကနေအပြင်းထန်ခုခံနေတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်လွတ်လပ်ရေးတပ်မတော် KIA ကဖော်ဆောင်နေတဲ့ဗမော်မြို့သိမ်းတိုက်ပွဲဟာဇန်နဝါရီလ1ရက်နေ့အထိပြင်းထန်နေဆဲဖြစ်ပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလောက်ကအပြင်းထန်ခုခံနေတယ်လို့ဒေသစစ်ရေးသတင်းရင်းမြစ်တွေကပြောပါဗျာ။2024နှစ်ကုန်ဖြစ်တဲ့ဒီဇင်ဘာ31ရက်နေ့ကလေကြောင်းတိုက်ခိုက်မှု17ကြိမ်ပြုလုပ်ခဲ့တဲ့စစ်ကောင်စီဟာမနေ့ဇန်နဝါရီ1ရက်နေ့မှာလဲတနအီအတွင်းဝိုင်းတွဲလေကြောင်းတိုက်ခိုက်မှုတွေအကြိမ်ကြိမ်ပြုလုပ်ခဲ့တယ်လို့ဆိုပါတယ်တဒါဦးလေစိတ်ကတက်လာတဲ့စစ်ကောင်စီရဲ့ဝိုင်းတွဲလေရင်ဟာမနေ့ကလေကြောင်းတိုက်ခိုက်မှု73ကြိမ်ပြုလုပ်ကာဘုံသီးအလုံး30ကျဲချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်ဗမော်တိုက်ပွဲအခြေအနေကိုလူမှုကွန်ရက်စာမျက်နှာကနေအသိပေးနေတဲ့ကချင်စီရေးသတင်းရင်းမြစ်တူကလည်းဗမော်မြို့မှာမနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့တယ်လို့အသိပေးထားပါတယ်ဇန်နဝါရီ1ရက်နေ့ကဗမော်အခြေစိုက်ခလာရ59တပ်ရင်းဝင်ပေါက်မှာတိုက်ပွဲဖြစ်ခဲ့ပြီးအခြားနေရာတွေမှာလည်းတိုက်ပွဲတွေရှိခဲ့တယ်လို့ဆိုပါရယ်စစ်ကောင်စီကတိုက်လေရင်နဲ့9ကြိမ်ဘုံကျဲတိုက်ခိုက်တယ်လို့ KIA နဲ့မဟာမိတ်တပ်တွေဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာ drone နဲ့တိုက်ခိုက်တာတွေလုပ်ဆောင်ခဲ့တယ်လို့သတင်းရင်းမြစ်ကပြောပါရယ်ညီနောင်မဟာမိတ်3ဘွဲ့ဖြစ်တဲ့ကိုကန်တက် MNDAA တအောင်းတက် TNLA နဲ့ရခိုင်တက်တော် AA တို့ကလက်နက်ကိုင်ပဋိပက္ခတွေချုပ်ငိမ့်လိုတဲ့အတွက်နိုင်ငံရေးနည်းနဲ့တွေ့ဆုံဆွေးနွေးဖြေရှင်းဖို့စာထုတ်ပြန်ပြီးတဲ့နောက်ပိုင်းအကြမ်းဖက်စစ်တပ်နဲ့ KIA တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပဲဖြစ်ပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်နေတာနဲ့ပတ်သက်လို့ KPDF အရာရှိတူကတော့ KIA နဲ့မဟာမိတ်တပ်တွေအနေနဲ့ဗမော်နဲ့မန်စီဒေသကိုအပြီးသက်သိမ်းယူနိုင်ဖို့ဆက်လက်ထိုးစစ်ဆင်နေတယ်လို့ပြောဆိုထားပါတယ်ခင်ဗျာ။ဆက်လက်ပြီးစစ်တပ်ရဲ့ပေါ်တာဆွဲဖမ်းဆီးခြင်းခံခဲ့ရတဲ့အသက်14နှစ်အရွယ်ပြူစောထီးလက်နက်မဲ့အလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။အကြမ်းဖက်စစ်တပ်ကပေါ်တာဆွဲဖမ်းဆီးထားတဲ့အသက်14နှစ်အရွယ်ပြူစောထီးတူလက်နက်မဲ့အလင်းဝင်လာတယ်လို့ပြောပါရတယ်။အလင်းဝင်လာတဲ့သူဟာမကွေးတိုင်းဂံကောမြို့တောင်ဘက်လောင်ထောင်ဂိတ်မှာတာဝန်ကျနေတဲ့ပြူစောထီးတူဖြစ်တယ်လို့သိရပါရတယ်။အကြမ်းဖက်စစ်တပ်ကပေါ်တာဆွဲဖမ်းဆီးထားတဲ့အသက်14နှစ်အရွယ်မောင်ဖြိုးဝင်းတန့်ဟာကံကောမျိုးပေါ်ကပူစောတီကောင်းဆောင် P2 ဖိုးစော်ရဲ့ဂိတ်ဆောင်အဖြစ်3လခန့်တာဝန်ပေးခိုင်းစေတာခံခဲ့ရပြီးတာဝန်ပေးစေခိုင်းခံရစဉ်အတွင်း AK တနက်ကင်ဆောင်ခဲ့ရတယ်လို့ဆိုပါတယ်ပူစောတီကောင်းဆောင်စေခိုင်းတဲ့တာဝန်တွေကိုဆောင်ရွက်လိုစိတ်မရှိတာကြောင့်သက်ဆိုင်ရာပအဖပကဖတွေနဲ့ချိတ်ဆက်ပြီးလက်နက်မဲ့အလင်းဝင်လာတာလို့ကံကောမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကအသိပေးပါတယ်အလင်းဝင်လာတဲ့မောင်ဖြိုးဝင်းတန့်ကိုကံကောမျိုးနယ်ပကဖကကောင်းမွန်စွာထိမ့်သိမ်းစောင့်ရှောက်ထားတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကလည်းတီးတိမ်မျိုးအခြေဆိုင်ခလာရ268ကတပ်သားစစ်ပိုင်ဖြိုးခကိုဖြိုးလက်နက်ခဲယမ်းတွေနဲ့အတူကံကောမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖထံအလင်းဝင်လာတဲ့အတွက်ကြက်သိန်း90ဂုံးပြုတ်ချင်းမြင့်ခဲ့ပါသေးတယ်ခင်ဗျာ။ဆက်လက်ပြီးဘုဒ္ဓလင်မြို့နယ်ကုတော်ရဲစခန်းကစစ်ကောင်စီတပ်ဖွဲ့စခန်းစွန့်ခွာထွက်ပြေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဘုဒ္ဓလင်မြို့နယ်ဆယ်မိုင်ခန့်အကွာမှာရှိတဲ့ကုတော်ရဲစခန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေဇန်နဝါရီ1ရက်မှာစခန်းကနေအပြီးသက်စွန့်ခွာထွက်ပြေးသွားတယ်လို့ဘုဒ္ဓလင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့ဒေသတော်လှန်ရေးအင်အားစုတွေကပြောပါတယ်။ကုတော်ရွာရဲစခန်းကစစ်အုပ်စုနဲ့ပြူစောထီးတွေဒီဇင်ဘာ31ရက်နေ့ကတည်းကစခန်းကိုစွန့်ခွာထွက်ပြေးသွားကြတာလို့ဆိုပါတယ်။စစ်ကောင်စီတပ်ဖွဲ့တွေကုတော်ရဲစခန်းကိုစွန့်ခွာသွားပြီးဘုဒ္ဓလင်မြို့ပေါ်မှာသွားပေါင်းနေတာဟာမြို့ပေါ်မှာခံစစ်ပြင်းမဲ့အနေအထားလို့ဘုဒ္ဓလင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်ဘုဒ္ဓလင်မြို့နယ်ကုတော်စခန်းကအကြမ်းဖက်စစ်သားတွေနဲ့ရဲတွေဘုဒ္ဓလင်မြို့ရင်းကိုစစ်ကြောင်းနဲ့အတူလိုက်ပါပူးပေါင်းသွားပြီးဖြစ်တာကြောင့်ကုတော်ရွာအထိုင်ချစခန်းမှာအကြမ်းဖက်စစ်သားတွေလုံးဝမရှိတော့ဘဲစခန်းစွန့်ခွာသွားပြီးဆိုတဲ့နှစ်ဦးတရင်ကောင်ရရှိထားတယ်လို့ဘုဒ္ဓလင်မြို့နယ်ရွေရှားစစ်ကြောင်းပြည်သူ့ကာကွယ်တပ်ဖွဲ့ BMD ကဖော်ပြထားပါဗျ Sejang tuku lompiok on taikai kange ya di, sikang si sejang tancha te suege ya, kuto ya ye sekanga, sikang si tepwere, sekang song hua dwara pilu. Namaka taimu ati piangbi, telama biege mawe, se osu ha sekang song hua dwage ra lu tiya ware. Bigere satema tongsa diyaka, kuto ye sekanga, ea shisa nga uba sejango, dolai tepwere bubong taikai ke ya. Sejang tuku lompia si dware a pien, se tongba amya apiago, lana kaya nwine du pansi ya shigere matan shi bare. Agulo sejang tuku lompio on taikai kalayare adwa, sekang si ha lejang taikai murine, miebin sejang tora repulo nebi. Kudo yakin sekango, in ataman pie dinga, autobagane noem ba lale ti, budulim yune duen lele sejang toke bi. Dida gan nasa le utamine tapia kere sure, matan zuri le shini bare kamya. Yakunaso, see it in Nipin, Shamaka Yeska need a white, Sitaka, Lejon Takai Muri Lobi, Lenna Kayane, Yaka dog with Charlie, the Ringo Dimpia, Piba me. Sagaita, Wellamune, Shiba Chama Shide, Shamaka Jiwa Yeska need a white go, Sitaka, Lejon Takai Muri Lobi, Sakan Wenema Shide, Sikonsi Tapuego, Lenna Kayane, Yaka dog with Chapi get a loo, Dita see it in Yemit, we got Piobare. Biduka wait the poet PDF to Shire Sobi, Sikonsi Taka, Lane, Bonje Kainaja, Shemaka Yeska Niga, Luminated Dogo, Sanoi Tianima, Sitaka, Lejon Takai Muri, Lutuara Alu Subare, Shemaka Jiva Yeska Mashire, Sikonsi Tapuego, PDF Triga, Nyabainima, Lena Chabune, Sakanta Mecha, Machakana La Onidaja, Eri Sakanga Yene Sitariha, Layin Piku Koga Alu Tiavare. Sanoila Tiani, Yeni Lina in a Nana Ique Winchema. Shemakaya and Alpaca, Sakangone, Pogon Yakwago, Sitaka, Jelly in a Lijon Takai Mungajin Lutwaralu. Well, let information Nagwakale at the Beta Bare. Ditakai Mujau, Yatapidu, Tigai Darirom, Shibulo Tiabare. Tabin, Sanoila Tiani, Yakonai Jone, Sanoila Nayani, Manatona Iquejoma. Wine Dwelly in a Shemaka Yeskanego, Lanane Yikari La Chatwarelu. Information network topian jadwe ya tia bare. Shemaka yeska ha, wala mune shi chama shi bi, eari mi jounta shao, sikong si de a tain cha tana ine, name ye yeska pi bi. Dola yi deadwe majakana takaili shi da jang, lay in piku bini yare sakan pi bare. Shemaka jiwa ha, the mind win bime done, shi hong pony jang shi bi. Jiwa ziga, misho piasi kantaya the loo, dida gan re ten shao ni yara le, the nicho shi ne vilo tia bare kamya. ကိုတင်ပြခဲ့တဲ့စီရေးသတင်းတွေကိုတော့ရေဒီယိုအန်ယူဂျီသတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ရေဒီယိုအန်ယူဂျီသတင်းရှင်များခင်ဗျာ။စီရေးသတင်းအကောင်းဆုံးချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါ။2022ခုနှစ်ဇန်နဝါရီလ2ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမောင်ပါ။သမရဝင်းမြင့်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပါဝင်နိုင်ငံချင်းသားများအားလုံးအမြဲဆုံးပြန်လည်လှုပ်ပေးရေးနိုင်ငံတကာကဖိအားပေးဖို့နိုင်ငံချင်းသားများကူညီဆောင်ရှောက်ရေးအသင်း AABB မှာဇန်နဝါရီလအတွင်းမှာတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဂျမတ်ဆေးအုပ်စုရဲ့တရားဝင်မှုကိုညီသည့်နည်းနဲ့မှအပေးပဲသမရဝင်းမြင့်နဲ့နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပါဝင်နိုင်ငံချင်းသားများအားလုံးအမြဲဆုံးပြန်လည်လှုပ်ပေးရေးနဲ့ဂျမတ်ဆေးအုပ်စုပေါ်ထိရောက်စွာဖိအားပေးရေးနိုင်ငံတကာရာသွေးမှုကျူးလွန်ခြင်းများအတွက်တာဝန်ယူမှုတာဝန်ခံမှု ရှိပါတယ်။လက်ရှိမှာစေအောင်စုဟာနိုင်ငံရေးကျင်းသားများကို၎င်းတို့ရဲ့လက်အောက်ခံရဲစခန်းများစစ်ကြောရေးစခန်းများနဲ့ကျင်းအောင်များမှချုပ်နှောင်ပြီးစိတ်ပိုင်းရုပ်ပိုင်းလိမ့်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုတွေကိုနီလမ်းမျိုးစုံအသုံးပြုပါဆောင်ရွက်နေတယ်လို့ဆိုပါတယ်။မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်စပ်ပြီးဖမ်းဆီးခံခဲ့ရသူစုစုပေါင်း 18,050 တဦးရှိပြီးအဲ့ဒီထဲမှာ11,429 ဦးမှာထိမ့်သိမ်းခံရဆဲဖြစ်ကထိမ့်သိမ်းခံရသူတွေအနက်မှာ9,933 ဦးမှာထောင်ဒဏ်ချမှတ်ခံထားရပါတယ်ရှင်မြန်မာနိုင်ငံမှာပြည်သူတွေဟာအမေ့ရောဂါမဖြစ်သင့်ဘူးလို့ကုလသမဂ္ဂထုတ်ပြန်တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်မြန်မာနိုင်ငံမှာပြည်သူတွေဟာအမေ့ရောဂါမဖြစ်သင့်ဘူးလို့ဇန်နဝါရီလ2ရက်မှာလူသားချင်းစာနာမှုအကူအညီရမငွေရရှိမှုနဲ့ပတ်သက်ပြီးက လသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNOCHA ကဖော်ပြပါတယ်2024ခုနှစ်မှာရမငွေရရှိမှုနည်းပါးလွန်ခဲ့တာကြောင့်မြန်မာနိုင်ငံကလူသန်းပေါင်းများစွာဟာအကူအညီမဲ့ခဲ့ရပါတယ်အကြက်တဲတံကိုခံစားနေရသူတွေရဲ့ခံနိုင်စွမ်းဟာရရဲ့ပဲရှိပါတော့တယ်မြန်မာနိုင်ငံကပြည်သူတွေဟာအမိရောဂံမဖြစ်တင်ပါဘူးသူတို့ဟာအကူအညီတွေမဆိုင်မတွက်လိုအပ်နေပါပြီလို့ဖော်ပြထားပါတယ်2024ခုနှစ်အတွင်းရမငွေရရှိငယ်မှုအလွန်နည်းပါးတာကြောင့်အကူအညီပေးဖို့ရထားခဲ့တဲ့လူဦးရေ 5.3 သန်းတဲ့ကလူဦးရေ 1.4 သန်းဟာဘာအကူအညီမှမရရှိခဲ့ပဲရရှိခဲ့တဲ့သူတွေဟာလည်းအပြည့်အစုံရရှိခဲ့ခြင်းမရှိဘူးလို့ဆိုပါတယ်ဒါဖြင့်2025ခုနှစ်မှာရမငွေလုံလောက်စွာမရရှိခဲ့ပြန်မှုဆိုရင်ဘဝပေါင်းများစွာအကူအညီမဲ့ကြရလိမ့်မယ်လို့2025ခုနှစ်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်များနဲ့တုံ့ပြန်ရေးအစီအစဉ်ဖော်ပြချက်ရသိရပါတယ်ရှင်ရဲနှစ်ဦးလက်နက်ခဲယမ်းများနဲ့တူတောင်သားပါကဖတ်ထအလင်းဝင်တဲ့တရင်ကိုဆက်လက်တင်ပြပေးပါမယ်မန္တလေးတိုင်းတောင်သားမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့တန်းရဲတပ်သား2ဦးလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတယ်လို့သိရပါတယ်ဆိုပါရဲတပ်သားနှုတ်ဟာဇန်နဝါရီလ1ရက်နေ့မှာအလင်းဝင်လာခဲ့တာဖြစ်ပြီးလက်နက်ခဲယမ်းတွေမှာယူဆောင်လာခဲ့ကြတဲ့အတွက်စက်သိန်း50စီချင်းမြင့်ပေးခဲ့တယ်လို့တောင်သားမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့ကပြောပါတယ်။ဂျမတ်စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့ရဲတပ်သားနှုတ်ဟာပြည်သူလူထုပေါ်ကြမ်းဖက်ဖျက်ဆီးနေတဲ့ဂျမတ်စစ်ကောင်စီရဲ့လူရဲကိုဆက်ဆုပ်ယူရှာလာတဲ့အတွက်တောင်သားမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့ကိုဆက်သွဲပြီးပြည်သူ့ရင်ဝင်ကိုခုလုံလာခဲ့ကြတာလို့သိပေးပါတယ်။အလင်းဝင်လာတဲ့ရဲတပ်သားနှုတ်ဟာဂျီသရီမျိုးစားတနက်တလက်ကြည်တရတတော်ကြည်ပအပေါ်နှစ်ခုဦးစီမျိုးစားတနက်တလန်ကြည်ဆက်ရှင်တောက်ယူဆောင်လာခဲ့ပြီးအနှံနဲ့အတွက်ဘုံပြုစုငွေ7,500စီချိမြင့်ခဲ့တယ်လို့တောင်တာမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့ကထုတ်ပြန်ထားပါတယ်ရှင်။ဤဥရီရှင်ရရောင်းလက်ကျန်စင်တွင်ဂျမ်းမတ်စေကောင်းဆောင်မြောင်လိုင်းရဲ့မြင်းနဲ့အဆောင်ပါအင်အားပြုရှင်ရလက်ကျန်များပါဝင်၍ဝယ်ယူနိုင်တဲ့ဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါဦးမယ်။ဤဥရီရှင်ရရောင်းလက်ကျန်စင်မှာဂျမ်းမတ်စေကောင်းဆောင်မြောင်လိုင်းရဲ့လိုင်းမြို့နယ်6မိုင်ခွဲမှာရှိတဲ့နိုင်ငံတော်ပိုင်မြေနဲ့အဆောင်ပါအင်အားပြုရှယ်ယာလက်ကျန်များပါဝင်နေတာကြောင့်ဝယ်ယူနိုင်တယ်လို့ဇန်နဝါရီ1ရက်မှာ EOD မှာရှယ်ယာအယောင်လက်ကျန်စင်းကိုအသိပေးဆိုပါတယ်။ EOD မှာဆက်လက်ရောင်းချပေးနေတော့မြေကွက်ကွန်ဒိုတိုက်ခန်းနဲ့ရှယ်ယာလက်ကျန်များနဲ့ဇန်နဝါရီလအတွက်ငွေလဲနှုန်းများအားအသိပေးအပ်ပါတယ်လို့ Anodictatorship ကဆိုထားပါတယ်။အနာရှင်အဆုံးသတ်နေကုန် The Anodictatorship EOD ဒုတိယအစီအစဉ်ဖြင့်ဂျမတ်စေကောင်းဆောင်မြောင်လိုင်းမတရားသဖြင့်ရယူထားတဲ့နိုင်ငံတော်ပိုင်ရန်ကုန်တိုင်းလှိုင်မြို့နယ်6မိုင်ခွဲရှိမြင်းနဲ့ဆောင်ဤဗနာယီဆိုင်ရာပိုင်ဆိုင်ခွင့်အားအများပြည်သူဝယ်ယူနိုင်ရန်2022ခုနှစ်အောက်တိုဘာ5ရက်မှာစတင်ရောင်းချခဲ့ပါတယ်။အဆိုပါနိုင်ငံတော်ပိုင်မြင်းမှာတိတသမရှိအကကျယ်ဝန်းပြီးကာလပေါင်းစည်းအဖြစ်အမေရိကန်ဒေါ်လာတန်20ကျော်တန်ကြီးရှိပါတယ်။ခုရောင်းချတဲ့အခါကာလတန်ကြီးရဲ့3ပုံတစ်ပုံအမေရိကန်ဒေါ်လာ9တန်းသာတက်မှုဖြစ်ပြီးအစုရှယ်ယာ9000ကိုရောင်းချသွားခြင်းဖြစ်ပြီးရှယ်ယာတစ်စုလျင်အမေရိကန်ဒေါ်လာ100သတ်မှတ်ထားပါတယ်ရှင်။ဒေါ်လာပြည်သူဒိုဝိုင်းကူကန်ဆမ်မဲလက်မှတ်အဆောင်160ရောင်းချနိုင်ခဲ့ပြီးလွတ်လပ်ရေးနေ့မှာဖွင့်ပွဲကျင်းပမယ့်သတင်းကိုလည်းတင်ပြပေးပါဦးမယ်။ဒေါ်လာပြည်သူဒိုဝိုင်းကူကန်ဆမ်မဲလက်မှတ်အဆောင်160ရောင်းချနိုင်ခဲ့ပြီးလွတ်လပ်ရေးနေ့မှာဖွင့်ပွဲကျင်းပမယ်လို့သိရပါတယ်။2025ခုနှစ်ဇန်နဝါရီလ1ရက်နေ့ညနေ6:00 US စံတော်ချိန်တွင်ဒေါ်လာပြည်သူဒိုဝိုင်းကူကန်ဆမ်ပွဲလက်မှတ်များရောင်းချမှုပြီးဆုံးသွားပြီလို့သိရပါတယ်။ကစားမဲ့လက်မဲ့အဆောင်စုစုပေါင်း160ရောင်းချနိုင်ခဲ့ပြီးအော်စတင်မြို့သူမြို့သားများနဲ့တက္ကသိုလ်နေမြန်မာလူမျိုးများအမေရိကန်နိုင်ငံတဝန်းလုံးမှလက်မဲ့ဝယ်ယူအားပေးကြသူအားလုံးကိုအော်စတင်မြန်မာကွန်မြူနတီမှတိုက်လိုက်လဲလဲကျေးဇူးတင်ရှိကြောင်းဆိုထားပါတယ်။ကစားမဲ့ကို2025ခုနှစ်ဇန်နဝါရီလ4ရက်မြန်မာပြည်လွတ်လပ်ရေးနေ့စနေနေ့ညနေ3:00 US အချိန်တွင်အော်စတင်မြန်မာကွန်မြူနတီ Facebook Page မှအော်စတင်ချင်းဆိုင်တွင်ဦးမေအကအဖွဲ့က live လွှင့်ဖွင့်လှစ်ပေးမှာဖြစ်ပါတယ်ရှင်။နောက်ဆုံးတင်ပြပေးမယ့်သတင်းကတော့မြို့သားညီညွတ်အစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲကျင်းပမယ့်သတင်းပဲဖြစ်ပါတယ်။မြို့သားညီညွတ်အစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲကိုဇန်နဝါရီလ3ရက်မနက်10:00မှာကျင်းပမှာဖြစ်ပြီးသတင်းမီဒီယာများရဲ့ Facebook စာမျက်နှာများမှာလည်းဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်ကြောင်းသိရပါတယ်။မြန်မာပြည်သူများ၏လူခွင့်ရေးချိုးဖောက်ခံရမှုများကိုလူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေနဲ့စစ်ဆေးမပြတ်မှတ်တမ်းတင်ပြီးကျူးလွန်သူများအားနိုင်ငံတကာတရားဥပဒေများလျောက်ရေးယူနိုင်ရေးစူးစမ်းလျက်ရှိပါတယ်။စူပါချီနေတွေနဲ့ပတ်သက်ပြီးလူခွင့်ရေးတရားမျှတမှုနဲ့ပတ်သက်၍နိုင်ငံတကာတွင်ကြိုးပမ်းဆောင်ရွက်ချက်များနဲ့စိန်ခေါ်မှုများဆိုတဲ့ခေါင်းစဉ်နဲ့သတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်တယ်လို့လူခွင့်ရေးဝန်ကြီးဌာနကဖော်ပြပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။ င်္ဂလာပါရှင်ဇန်နဝါရီလ3ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့တွင်အရှေ့မြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းရှေ့ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့တွင်ညပူချိန်များဆက်လက်လျော့ကျလာနိုင်ပြီးအနည်းငယ်အေးပူနေနိုင်ပါတယ်ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြူတူများကျဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အခြေအနေမှာဘင်္ဂလားပင်လယ်အနောက်တောင်ပိုင်းတွင်တိမ်ထူထပ်နိုင်ပြီးကပ်ပလီပင်လယ်ပြင်နှင့်ကျန်ဘင်္ဂလားပင်လယ်တို့တွင်တိမ်ကင်းဆင်းနိုင်ပါတယ်။မိုးအခြေအနေမှာတပြည်လုံးတွင်သားရနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာရခိုင်ကရင်ရဲမှတ်တွင်လေသည့်မြောက်ရှေ့မြောက်ဘက်မှတနင်္ဂနွေမိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ရှိနိုင်ပါတယ်။ဥတ္တမခွေနဲ့တနင်္သာရီကံယူရန်ဘက်တွင်လေးသည့်အရှိဘက်မှတနင်္သာရီ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင့်အတင့်ရှိနိုင်ပါတယ်ရှင
်။ Radio NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ကုတ္တကတင်ဆက်ပေးမဲ့တော်လိုင်းကြီးကဗျာအစီအစဉ်မှာခင်မောင်းရေးသားပြီးຫນွေဦးမိုးခန်းစားရွတ်ဖတ်ထားတဲ့ပြည်တွင်းစစ်လို့အမည်ရတဲ့တော်လိုင်းကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ပြည်တွင်းစစ်မြေတလင်းပုံမဆန့်တော့တဲ့အနာတရတွေကပြင်းရှရှစေးရင်ပါသလိုကုစားရခတ်တဲ့ဝေဒနာတွေကနာတာရှည်အစစ်ရေခမ်းမြေခမ်းမကောင်းတော့အပိုင်းပိုင်းအပ်နေတဲ့မြေပုံပုံဓမ္မတေးတန်တွေတိုးတိတ်ရိုးရာဂေတတန်တွေစိတ်တုံးလို့အမုံတရားတို့ကအလျံညင်းညင်းအဝေးကတော်ရင်တော်အုပ်တွေထဲမှာမြုံနံထားတဲ့အိမ်အလွမ်းတွေရှိတယ်အဝေးကတောင်နေရန်တွေထက်မှာပဲ့တင်နေတဲ့ဥတန်းတွေရှိတယ်အဝေးကရှုံမြောင်ခြိုက်ဝန်းတွေထဲမှာလေပြစ်ရပြစ်ကြောင်းပြစ်အိမ်ပြစ်ရက်ပြစ်ရွာပြစ်နဲ့ဘဝတစ်ခုလုံးပါပြစ်သွားရသူတို့ရဲ့နာကျင်မှုတွေရှိတယ်မျက်နှာချင်းဆိုင်ညှိနှိုင်းမှုရဲ့နောက်မှာစုပ်ပြဲသွားတဲ့ပရိညင်တွေနဲ့အစွဲပြင်ထားတဲ့ဗျူဟာတွေရှိတယ်နှစ်ပေါင်းများစွာကြာခဲ့ပေါ့ခွင့်တူညီမြဝါရဖြူစင်တဲ့စစ်မှန်တဲ့အနှစ်သာရတွေစိုက်ပြိုးမရတဲ့ငါတို့မြေပေါ်ခက်အဆက်ဆက်ပြက်ခတ်တံတွေနောက်ထားပြီးတွင်းညီနဲ့ဝနေတဲ့အလံတော်အောင်နိုင်ငံတော်တချင်းဟာအစိတ်စိတ်အမွာမွာခက်မောင
်ဗီဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်ဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အမျိုးသမီးကဏ္ဍအစီအစဉ်မှာတော်လန်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း142ကိုဖလော်ဒါဟန်မှတင်ဆက်ပေးထားပါရခင်ဗျာ
အားလုံးပဲမင်္ဂလာပါအခုတစ်ပတ်မျိုးသမီးကဏ္ဍမှာနှစ်အောင်ကုန်တို့နှစ်သက်ခါသမျှကိုရောက်ခဲ့ရပါပြီ2024နှစ်ကုန်လို့2025ဆိုတဲ့ပြည်သူအတွက်ရည်တည်သည့်အချိန်ကိုကူးပြောင်းခဲ့ရပါပြီ2024သက်တမ်းမှာပြည်သူများဘက်မှအောင်ပွဲဆိုတာမရှိခဲ့ရုံအမှန်ပါ။စည်ရေးမှာတော့ပြည်သူတွေဘက်မှဒုက္ခမျိုးစုံနဲ့အတူမထစ်မှတ်ထားသည့်စည်ရေးအောင်မြင်မှုတွေရှိခဲ့ပါတယ်။မနေ့ကပဲစစ်မှုထမ်းအတွက်ရက်ရွာနေရာဒေသအစုံမှာလူသားအစားငွေကြေးကိုအစားထိုးလို့ပြည်သူချွေးနှင်းစာမှငွေကြေးအပြင်စိတ်တက်ရေရကိုပါအုတ်ချုပ်ရေးမှုဆိုသူများမှငွေကြေးဖြင့်ကြီးညိကြသည်ဖြစ်ပါတယ်။အာနာရှင်လက်အောက်မှာအာနာရှင်စိတ်နဲ့ပြည်သူကိုစေတနာမြတ်တာထားအုတ်ချုပ်ဖို့ဝေးစွာ2024နောက်ဆုံးနေ့ရက်အထိခေါ်နှိမ့်ဆက်လို့ကောင်းနေကြစေပါ။ပြည်သူတွေဘက်ကတော့ယခုအချိန်တွေကလက်တွေ့ပေါ်လာပါဒါအပြင်ပြည်သူအပေါ်မှာငွေကိုခွဲတန်းကြကောက်ခံပြီးမိမိတို့အိတ်ခတ်ထဲထဲပြည်သူရှေမှာမျက်နှာပြောင်းတိုက်ကျုံခံနေကြစေဆိုရင်လည်းမမှားမယ်မထင်ပါဘူး။နေအောင်ကုန်ခန်းဤချိန်မှာစစ်ကောင်စီကျုံများရဲ့အာဏာရှင်တရုတ်ဩစာခံမှလည်းကလက်တိုင်းစတိတ်ဘော်ကနေအကြမ်းကြမ်းတွဲဆူဆွေးနွေးပွဲဆိုသည့်စကားကိုရေညွတ်ဆဲပါပဲ။သူတို့လိုအတွေးမရှိအမြင်ကလည်းကျင်းဘဟုတုတကလည်းနည်းလာတဲ့အပြုမှုများကြောင့် အခုဆိုပြည်သူဗျာကသူပြောသည်မ तू နိုင်ချက်စိုးမုံမှုအောက်မှာအုတ်ချုပ်ခွင့်မရ၄နှစ်ကျော်၅နှစ်တက်တန်းကိုရောက်ရှိခဲ့ပါပြီပြည်သူမပါပဲအစိုးရတက်တန်းမှာ तू လုံနိုင်သည်ဆိုပြီးမှတော့တိုင်းပြည်ရဲ့အနာဂတ်လက်ရှိအခြေအနေသာမကပဲပျက်စီးခြင်းမျိုးစုံအောက်မှာလူပြစ်ရှုံးလျက်ရှိနေကြဆဲပါပဲရခင်ချင်းကရောနောင်ချင်းကာလထိပြည်သူကိုလက်နက်နဲ့အနိုင်ကျင့်ခဲ့သည့်ဖြစ်စဉ်သည်အာနာရှင်အနာရဖို့တခုတည်းသောနီလန်ဖြင့်အာနာရှင်အဆက်ဆက်ကျင့်သုံးခဲ့ကြတာပါဒီလက်နက်ကြောင့်ပဲပြည်သူကမခံမရနိုင်ဖြစ်ကြပြီးလူထုပြည်လည်ကြီးကနေအာနာရှင်ပြုတ်ကြရေးပင်လည်ကြီးအထိအသွင်ပြောင်းလာခဲ့ရတယ်လို့ပြောရင်လည်းရပါတယ်ခုဆိုရင်ခရီးသွားပြည်သူများအတွက်စိုးရင်ပူပန်မှုစာဝတ်နေရေးအတွက်မပြေလည်မှုကျန်းမာရေးပညာရေးစတဲ့ပညာသင်မှုများမှလည်းအနိုင်ကျင့်ထိန်ချုပ်မှုနီလန်ပေါင်းစုံကိုသုံးပြီးပြည်သူကိုအကြောက်တရားဖြင့်နိုင်ငံရေးမတည်ငြိမ်အောင်စီးပွားရေးပြက်ပြားအောင်ထိအာဏာသိမ်းခဲ့သည်ဟူသောစနစ်ဆုံးကယနေ့အချိန်ထိပြည်သူဘဝသားမကနိုင်ငံတစ်နိုင်ငံလုံးလုံးပါပါခဲ့ရပါပြီအရှိတရားကိုမျက်ကွယ်ပြုသူတွေလည်းရှိသလိုမျက်နာမမူသူတွေအတွက်တော့မြမပြည်အတွက်တိတက်လူနေမှုဘဝရှိနေတာမဆန်းပါဘူးဘယ်အကြောင်းအကျိုးတွေပဲရှိနေပါစေတကယ်ပြည်သူအများစုရင်ဆိုင်ရမှာကအာဏာရှင်ရဲ့ရက်စက်မှုနဲ့အာဏာတည်မြဲမှုပါပဲဒီမိုကရေစီနဲ့လူပေါင်းတဲ့ခရီးကိုရောက်ဖို့ဆိုဒီထက်အာဏာရှင်ရဲ့စနစ်ဆိုးကိုရင်ဆိုင်နိုင်ဖို့ပြည်သူတွေယနေ့ချိန်မှာကြိုတင်ပြင်ဆင်ထားဖို့လိုပါတယ်ဒီထက်မကသောစိတ်တက်ကြံခံမှုအားနဲ့ကျမတို့ပြည်သူတွေအာဏာရှင်ရဲ့စနစ်ဆိုးအောက်မှလွတ်မြောက်ဖို့ခုခံတော်လှန်ကြမယ်ဆိုရင်ယနေ့ချိန်လုံးနှစ်သစ်အခါတိုင်းမရမှပြည်သူတွေဘဝပြုံးပျော်ရှင်သောနှစ်သစ်ရဲ့အရသာကိုခံစားမှုအပြည့်ရရှိကြမှာပါခုတော့နှစ်သစ်မှာမြန်မာပြည်သူတွေအတွက်တည်င်းစကားပါနိုင်သည့်နှစ်တစ်နှစ်အဖြစ်နိုင်ငံတနိုင်ငံရဲ့ဂုဏ်ကိုမြင့်တင်ဖို့ဆိုရင်အခုထက်မကတိုင်းရင်းသားပြည်သူတွေပုံမှန်စီလုံးကြဖို့လိုသလိုလူသားတိုင်းလိုအပ်သည့်လွတ်လပ်ခြင်းတရားမျှတခြင်းလူခွင့်ရေးစတာတွေကိုလူသားတိုင်းပိုင်ဆိုင်ခွင့်ရလာဖို့လိုပါတယ်ဒီအတွက်မိမိတို့ဘဝကိုပြန်လည်သုံးသပ်မိသူအယောက်တိုင်းမှာနှိဟောင်းမှလိုအပ်ချက်အမှားသာမကကိုချိုးအတ္တများကိုပါမကြံပြုပြင်ပြောင်းလဲခြင်းဖြင့်နှစ်သက်ကိုရှောင်လန်းကြမှာပါအခုဆိုလို့ရှိရင်တော်လန်ရေးကြီးကလည်းချိန်ကာလတစ်ခုအထိရွေလာခဲ့ရတဲ့အနေအထားကိုရောက်ခဲ့ပါပြီစစ်ကောင်စီအာဏာရှင်များရဲ့ဤသူကိုနိုင်ကျစ်ဖိနှိပ်ခဲ့သည်မှာနှစ်ပေါင်း90ကျော်ကြာခဲ့ပါပြီဒီနှစ်ဒီဖြစ်စဉ်မှတိုင်းရင်းသားပြည်သူများရဲ့ဒေါ်လန်ရေးမှာခံစစ်မှထိုးစစ်ဆင်နိုင်တဲ့ခရီးကိုလည်းရောက်ခဲ့ရပါပြီမြန်မာပြည်အတွက်နှစ်ပေါင်း90ကျော်တိဆောက်ထားတဲ့ဖက်စစ်အကြမ်းဖက်စစ်တပ်ဆိုတာယနေ့အချိန်ထိပြည်သူကိုဒုက္ခမျိုးစုံပေးလျက်နှစ်သက်ဆိုးသည့်အခါသမျှကိုကြိုးစုံနေတုံးပါပဲဒီအတွက်ကျမတို့ပြည်သူတွေအာဏာရှင်ကိုတော်လှန်နိုင်ဖို့နှစ်အောင်မှလိုအပ်ချက်များကိုပြင်ဆင်ဖို့လိုသလိုအာဏာရှင်ရဲ့ဥပဒေစနစ်ဆိုးများအောက်မှရင်ဆိုင်ကျော်ဖြတ်နိုင်ဖို့ကြက်ခိုင်းသည့်စိတ်ဓာတ်ကိုမိမိတို့ကိုယ်တိုင်တိဆောက်ထားဖို့လည်းလိုပါတယ်ဓမ္မသာပြည်သူတွေလိုလားသည့်လွတ်လပ်ပြီးတရားမျှတသည့်နေ့ရက်ကိုမြန်ရောက်ရှိမှာဖြစ်ပါတယ်2021ကစလို့အာဏာရှင်ကိုစန့်ကျင်ခဲ့ကြတဲ့ဤသူတွေရဲ့စီလုံးမှုကိုယနေ့အချိန်မှာကျမတို့ပြည်သူဒေါ်လန်ရေးရဲဘော်တွေမှခွန်အားတက်သည့်အဖြစ်အသွင်ပြောင်းကြရင်ဒေါ်လန်ရေးဤအောင်မြင်မှုအလှကပါကိုတိဆောက်ကြပါစို့လို့ဤမျိုးသမီးကန်နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ်
ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။